ဖွဲ့ဝင်ဆင်းနိုင်ငံပါဝင်တဲ့ရှစ်တောင်အာရှအာဆီယံတင်းကြီးရဲ့လက်ကျဥက္ကဋ္ဌနေရာကိုတက်ကရင်ထောင်6ခုမှာမြန်မာစစ်စိုးရအနေနဲ့လက်ခံရေးမခံရေးနဲ့ပတ်သက်ပြီးရှစ်တောင်အာရှအတင်းကြီးရဲ့ခေါင်းဆောင်များကအဖြေရှာနိုင်ခဲ့ပြီလို့ယုံကြည်တဲ့အကြောင်းထိတ်တန့်စင်ကာပူအစိုးရအရာရှိတဦးကပြောပါတယ်။အာဆီယံတင်းကြီးရဲ့လက်ကျဥက္ကဋ္ဌနေရာကိုယူရမှာဒီနိုင်ငံကမှအဲ့ဒီအခွင့်အရေးကိုမယူနိုင်အောင်ပြိပင်ခြင်းမပြုဘူးအာဆီယံခေါင်းဆောင်တွေကသဘောတူကြကြပြီးဖြစ်တဲ့အကြောင်းမြန်မာစစ်စိုးရအနေနဲ့အာဆီယံတင်းကြီးရဲ့အကျိုးစီးပွားကိုထည့်သွင်းစဉ်းစားပြီးဆုံးဖြတ်မှာဖြစ်တယ်လို့အတင်းကြီးကခရီးပေးထားပြီးဖြစ်ကြောင်းစင်ကာပူနိုင်ငံဂျာယီဝင်ကြီးဂျော့ချ်ယိုးကခဏထုတ် Financial Times ဇင်းစာမှာရေးသားဖော်ပြထားပါတယ်ခုလိုခရီးပေးပြောကြားထားခြင်းကိုကြည့်ခြင်းအပြင်မြန်မာစစ်စိုးရကအာဆီယံလက်ကျဥက္ကဋ္ဌရာထူးကိုမယူဘဲနေမဲ့အလားအလာရှိတဲ့အဓိပ္ပာယ်တက်ရောက်တယ်လို့မစ္စတာယိုးကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးဟာဆန်ဝီရာယူဒါကလည်းမြန်မာနိုင်ငံအနေနဲ့အာဆီယံအတင်းကြီးရဲ့လက်ကျဥက္ကဋ္ဌရာထူးကိုမယူဘဲနေလိမ့်မယ်လို့သူယုံကြည်တဲ့အကြောင်းပြောပါတယ်။နေအိမ်မှာအကြေကျုပ်ချားတာချင်းခံနေရသူမြန်မာဒီမိုကရေစီခေါင်းဆောင်အဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးခြင်းအပါအဝင်လူခွေအခြေအနေတွေတိုးတက်မှုမရှိဘဲနဲ့မြန်မာနိုင်ငံနေနဲ့နောက်မြန်မာအာဆီယံအတင်းကြီးရဲ့လက်ကျဥက္ကဋ္ဌရာထူးကိုယူမယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့ဥရောပတမကတို့ကအာဆီယံဒီတန်တရစီဝေးပွဲတွေကိုတပိတ်မောက်ပြစ်မယ်လို့ချိန်ချောက်ထားပါတယ်